ရေဒီယိုဖရီယူရိုဘလော့ခေါ်တဲ့လွတ်လပ်သောဥရောပဇာန်ရေဒီယိုရဲ့ရုရှားဘာသာသတင်းတော့စဗက်လာနာပရိုဗိုကေဗာဂူအကြမ်းဖက်မှုနဲ့ရုရှားနိုင်ငံတော့စ်မြို့အစိုးရဥပဒေအကျိုးဆောင်ကတရားဝင်ဆွဲချက်တင်လိုက်ပါတယ်။ RF ရုရှားဘာသာဌာနအလွတ်သတင်းတော့ပရိုကိုဖစ်ကေဗာဟာမတ်လ16ရက်နေ့ကအခုလိုဆွဲချက်တင်ခံရတာဖြစ်ပြီး2017တုန်းကထုတ်ပြန်ခဲ့တဲ့သတင်းသုံးသပ်ချက်တစ်ခုကြောင့်ဖြစ်တယ်လို့ဆွဲချက်မှာဖော်ပြထားပါတယ်။ပရိုကိုပဇေရာကတော့ဒါကိုငင်းဆန်ထားပြီးဒီဆွဲချက်ကိုလူခွေအဖွဲ့တွေမီဒီယာဆောင်ကြီးအဖွဲ့တွေကလည်းပဲဝေဖန်နေကြပါတယ်။ပြည်မှုထင်ရှားစီရင်ခံရရင်ဒီကိစ္စတော့အမျိုးသမီးဟာထောင်ဒဏ်9နှစ်ကြာခံရနိုင်ပါတယ်။ RF ကာရှာဘာဒတ်စတင်ဌာနအကြီးအကဲဂျမီဖလိုက်ကတော့ဒီအမျိုးသမီးပေါ်တင်လိုက်တဲ့ဆွဲချက်တွေဟာအချိန်မြင့်မရှိတဲ့ကိစ္စသာဖြစ်ပြီးလွတ်လပ်တဲ့သတင်းတော့သူ့ကိုတမင်ဆက်ဆက်နှုတ်ပိတ်ဖို့လှုံ့ဆော်ရတာဖြစ်တယ်လို့လည်းပြောဆိုထုတ်ချလိုက်ပါတယ်။လွတ်လပ်တဲ့သတင်းသမားတွေဟာဖြစ်ပျက်နေတဲ့အရေးကြီးသတင်းအချက်အလက်ကိုလူတို့ဖီအောင်ပြောပြနိုင်ဖို့တာဝန်ရှိပြီးသူတို့အလုပ်ကိုသူတို့လုပ်ဆောင်ရတဲ့အတွက်လေးစားကြရမှာဖြစ်တယ်။ရာဇဝတ်သားတွေလိုမဆက်ဆံသင့်ဘူးလို့လည်းသူကပြောထားပါတယ်ခင်ဗျာ။